ကျွေးမှာတမျိုးချန်နီးကိုမတုံးပဲတွင်အားစုခြွေထားတဲ့နီးသိက်ကိုတုံးတာကြောင့်ဘလို့အောင်မြင်မှုတွေရနိုင်လဲဆိုတာကိုဒီတစ်ပတ်မှာပြောပြပေးပါပါ။လွန်ခဲ့တဲ့နှစ်ပေါင်း50ကျော်ကစိုက်ပျိုးရေးနဲ့နာမည်ကြီးခဲ့တဲ့မြန်မာနိုင်ငံဟာ2012ခုနှစ်မှာကမ္ဘာ့ဘဏ်ရဲ့ဖွံ့ဖြိုးရေးအညွှန်းအရအာရှတိုက်မှာစိုက်ပျိုးရေးနဲ့ဝင်ငွေကောင်းကောင်းမရတဲ့နိုင်ငံဆင်းရဲတဲ့မှာပါနေပါပြီ။တောင်သူလက်သမားဥယျာဉ်သုံးပုံနှစ်ပုံရှိတဲ့မြန်မာနိုင်ငံမှာစိုက်ပျိုးတာကရတဲ့တဦးချင်းဖြန့်မြောက်ဝင်ငွေကတစ်နှစ်ကိုဒေါ်လာ100လောက်ပဲရှိပြီးလေယာထွက်ကုန်ပမာဏကလည်းနည်းလာမှုစားသောက်ရိတ်ကမဖူလုံကြပဲဆင်းရဲနေနေတယ်လို့2013မြန်မာနိုင်ငံရဲ့စိုက်ပျိုးရေးနဲ့စားသောက်ရိတ်ကဆိုင်ရာစာတမ်းမှာဖော်ပြထားပါတယ်။ဒီစာတမ်းကိုမီရှိဂန်တက္ကသိုလ်နဲ့ MDRI မြန်မာဖွံ့ဖြိုးတိုးတက်ရေးအရင်းမြစ်ဖွဲ့စည်းတို့ကနေရေးသားခဲ့တာပါ။ဆန်ထွက်တဲ့နိုင်ငံမှုစားစရာဆန်ရှိပေမဲ့ဆင်းရဲတဲ့အိမ်နှောင်စုတွေဟာသူတို့ဝင်ငွေရဲ့80ရာခိုင်နှုန်းကိုအစားတောက်တဲ့တုံးနေရတာပါ။ဒီဆင်းရဲတဲ့နေနဲ့တောင်သူလယ်သမားတွေအတွက်ခင်မီနည်းပညာတွေကိုဖြန့်ဝေပေးပြီးအကူအညီတွေကိုပေးနိုင်တယ်လို့မြန်မာနိုင်ငံဆန်စပါးတင်ကဒေါက်တာမျိုးအောင်ကျော်ကပြောပါတယ်
။ဟိုအဓိကတော့ဘာလဲဆိုနည်းပညာတစ်ခုကတောင်သူတွေလိုက်နာပြီးတော့ sustainable way ပေါ့နော်။တောက်လျှောက်သူတို့ရည်ရှိမှဒီဟာကိုမှလုပ်ကိုင်ပြီးတော့သူတို့အကျိုးရှိသွားတယ်ဆိုတဲ့ဟာဒါကအောင်မြင်မှုလို့ပဲပြောရမှာပေါ့နော်။အဲ့ဒါလေးတကူကတော့ကျွန်တော်ပြီးခဲ့တဲ့2009လောက်တည်းကကျွန်တော်ဒီရွှေဘူဒီသားမှာဝန်ဆန်းဆိုင်တဲ့ကျွန်တော်လေသမားတယောက်ကိုကျွန်တော်စားပြီးတော့ဒီနည်းပညာလေးပြီးခဲ့တာပေါ့နော်အဲ့နည်းပညာကတော့ဒီကတော့တွင်းအားစုတွေခြွေတာတဲ့နည်းပါပဲကျွန်တော်မျိုးတွေလျှော့သုံးမယ်ပြီးလို့ရှိရင်စိုက်တာတော့စိုက်စနစ်သုံးတယ်စိုက်စနစ်သုံးပြီးမယ်ကျိုးပင်ငင်ငယ်အသက်အမျိုးမျိုးမှာစိုက်တဲ့ဇမေကျဲကျဲကျွန်တော်တို့ဒီခါတိုင်းသူတွေပညာတတ်ညာဆောင်လမရှင်လမပါဝင်ရင်တော့ပဲတုံ့ပြန်မယ်ကျွန်တော်တို့ကဆယ်လမဆယ်နှစ်လမပါဝင်ရင်တော့ဒီပညာတန်းများတွေထားရတဲ့ခါကျအခြေကြီးပေါ့နော
်ဒီလိုနီးစနစ်အတက်နဲ့စိုက်တာကြောင့်ဘယ်လိုအကျိုးရှိစေပါလဲလဲ
အဲအဲ့ခါကျတော့ပြိုးပင်လိုအပ်ချက်ကနေတယ်ပြိုးပင်ကိုကျေကျေထားတော့အပင်ရဲ့အာဟာရလိုအပ်ချက်တွေနေတယ်အဲ့ခါကျတွင်းအားစုတွေပါကျော်တယ်ပေါ့နော်နောက်တစ်ခုကပါလဲဆိုတော့ကောက်ဆိုင်တဲ့စနစ်ဆိုပေမဲ့သူကလူခေါ်မလဲတော့ကောက်ဆိုင်သမားအနေနဲ့တေကတနည်းဟိုပေါ့နော်တေကတော့ပြီးရတယ်ကျွန်တော်တို့စနစ်နဲ့ဆိုနေအေကခွဲလောက်ထိပြီးသွားတယ်နောက်ပြီးတော့ပြုံးနုတာဆိုလဲဟိုတက်တာတော့ပြုံးနုတာကြီးရဲ့ကုန်ကြစီဒီပါတက်တာအဲ့လိုပေါ့လေအားစုတွေရောလုံအားကြီးရောကျွန်တော်တို့အကုန်ချွေထားတဲ့စနစ်တွေနဲ့အကူညီလိုက်တဲ့ခါမှာအဲ့ဒေသမှာတော်တော်များများမျိုးသုံးဆွဲမှုတွေရဲ့ညှော်နေသွားတယ်ဒီရွှေဘူဒေသတခုလုံးအဲဟိုကျွန်တော်တို့ပြောစကားနားထောင်တဲ့လူတွေဆိုရင်တေကမှာယူစားပါလူအခြေက၄ပြီပါဝင်နေတော့လူတော့လေတချို့ကြတော့လေနည်းနည်းစိတ်မချတော့ခက်ချမ်းများလေး၆ပြီ၇ပြီ၈ပြီတုံးကြတယ်ဘာပဲပြောပြောသူတို့ခါတိုင်းတုံးနေတာတင်းငွေနှစ်တင်းငွေတုံးနေအဲ့လူစပြီးတော့တုံးနေကြတဲ့အခြေအနေကနေပြီးတော့အများကြီးလျော့သွားတော့ပေါ့နော်စက်ကမျိုးသုံးဆွဲမှုလျော့လေသူတို့အတွက်စားဖို့ကြံလေနောက်စနစ်ကျစိုက်တဲ့အခါကျတော့စနစ်ပြီးတဲ့ခါကျထွက်တဲ့အခါကျတော့အကျိုးရှိတယ်နောက်ဆိုင်တဲ့အပင်ကလည်းဈေးကောင်းရတဲ့အပင်ဖြစ်တဲ့တကြောင်မို့ဒီစဘာမျိုးကြောင့်သူတို့လူမှုဘဝကြီးအများကြီးတိုးတက်သွားတာလေးကျွန်တော်တွေ့ခဲ့ရတယ်ပေါ့နော
်ရွှေဘိုးကခြိပါမြောက်ကြီးရွာမှာနေထိုင်တဲ့လေသမားကြီးကိုမောင်ငယ်ရဲ့ငားရီကကျဲဝင်းနဲ့လေမှာစတင်ပြီးရွှေဘိုးပေါ်ဆန်းစဘာကိုဒီနီးတဲ့နဲ့ဆက်ရကနေအခုတော့ရွှေဘိုးတနေလုံးတာမကတခြားဒေသတွေမှာပါပြန့်နေပြီလို့လည်းပြောပါတယ်စိုက်ပျိုးရာမှာနီးပညာအတက်တွေကိုတုံးပြီးလွယ်ကူတက်တာအောင်လုပ်ပီးရဟာအမတန်းမှအရေးပါတယ်လို့လည်းပြောပါတယ်
။လူအဲ့ဟာလေးကိုခြေခံကျွန်တော်တခြားဒေသတွေမှာလည်းရေမြေဒေသကိုလိုက်ပြီးတော့တင့်တင့်တယောက်ပတ်တဲ့ဤစနစ်ကလေးတွေပုံပြီးတော့သူတို့အတွက်ကိုဝင်ငွေရအောင်ကိုလုပ်ပီးလိုက်တဲ့အခါကျတော့သူတို့အနေနဲ့စိတ်ဝင်စားနဲ့လှုပ်ကြတော့ချို့တော်တော်လေးတော့ပါလာကြပါပြီခင်ဗျ။အခုအခါမှာကျွန်တော်ဘာတစ်ခုမြင်လဲဆိုတော့လုပ်တဲ့အခါကျခုနပြောတဲ့ ESOP operation ပေါ့လုပ်ငန်းရတကယ်ကို device intensive ကိုတုံးရတယ်လောကလူအချက်တွေရမ်းများတဲ့အခါကျတော့ပေါ့ကျွန်တော်တို့ဘက်ကဒါတွေကိုတက်တောင့်တက်မှဖြစ်အောင်ဘယ်လိုလုပ်မလဲအခုခါမှာတော့ကျွန်တော်တို့ထောက်ဆိုင်ချက်တွေတုံးပြီးတော့ site တဲ့စနစ်တို့ဒါလိုက်မျိုးစည်းချတဲ့စနစ်တို့ဒါလေးတွေကကျွန်တော်တို့စဉ်းစားမယ်နောက်တစ်ချက်ဖြစ်လာတယ်ဒီချိန်တော့ကျွန်တော်တို့တစ်ချိန်လုံးပြောနေတဲ့ဒီလက်မှုလေယာမှဒီစက်မှုလေယာဆိုပြီးပြီးခဲ့တဲ့90လောက်တည်းကပြောတာအခုခါမှာကျွန်တော်တို့တကယ်ကိုမပြောင်းလို့မရတော့တဲ့အနေအထားတွေဖြစ်လာတာပေါ့နော်လူလဲရှားလာပြီအချိန်ကလည်းတကယ်ကိုအကန့်အသတ်ဖြစ်လာပြီ နောက်ပြီးတော့ခုနပြောတဲ့နေဘူးဆက်ကားမှလိုရတဲ့အကြောင်းတက်တောင့်တတာဖြစ်ဖို့အတွက်ဆိုရင်ပေါ့ဆက်ကရိယာတွေမတုံးလို့မရဘူး။အဲဆက်ကရိယာတွေတုံးဖို့ဆိုရင်ကျွန်တော်တို့လေယာဉ်မြေတွေရဲ့အပိုင်းမှာလဲသူ့နဲ့လိုင်းရောချီချွေဖြစ်မဲ့စနစ်ပြနာတဲ့ပုံစံတွေဒီဇိုင်းတွေလိုလာတယ်။အဲ့ဒါကြတော့အစိုးရဘက်ကတာဝန်ဖြစ်သွားတာပေါ့နော်။ဒီဘက်ကတော့ကျွန်တော်တို့လုပ်ပေးနိုင်တာတွေကတော့ရေမြေနဲ့ကိုက်ညီအောင်ဆိုက်စနစ်တွေလိုင်းရောညီတွေဖြစ်အောင်လုပ်လိုက်မယ်ဆိုသူစွဲတောင်းတာနဲ့ဒီကိရိယာကိုလုပ်နိုင်လို့အများကြီးဝင်ငွေတိုးလာမယ်ထွက်နှုန်းညားလာမယ်အရေးသေးကြီးကောင်းလာမယ်ပေါ့နော်
။စပားအပြင်မြန်မာနိုင်ငံမှာတောင်သူလယ်သမားတွေအားထားလို့ရမယ်ကောက်ပဲတည်နံတွေကိုကြည့်ရအောင်ပါ
။ကျွန်တော်တို့အခုအခါမှာဒါတစ်ခုသွားမြင်လဲဆိုတော့ပဲမျိုးမျိုးမှာကျွန်တော်တို့ဒီမှာပဲပဲဒီစိမ်းဆိုင်ကြတာများတယ်။အဲ့ဒါပါလဲဆိုတော့အဲ့လိုဆိုင်တဲ့တုန်းကကျွန်တော်တို့အဓိကမိကိုရတဲ့ဈေးွက်ကြီးကအိန္ဒိယဈေးွက်ကြီးဖြစ်နေတယ်။မနစ်ကဆိုရင်ဒါသူတို့ဘက်ကိုတွင်းမှုကန့်တက်လိုက်တဲ့အခါကျတော့ကျွန်တော်တို့တော်တော်ဒုက္ခရောက်တယ်။အဲ့ခါကျတော့ကျွန်တော်တို့အနေနဲ့ထွက်ပေါက်တစ်ခုကမမြင်လာလဲဆိုတော့ဒီတခြားအလားအလာရှိတဲ့ဒီနံတစ်ခုကိုကျွန်တော်စဉ်းစားလိုက်တဲ့အခါကျတော့တဲပုဂ္ဂိုလ်ကိုကျွန်တော်စိတ်ဝင်စားတယ်။ရှမ်းပြည်ဘက်မှာဆိုရင်ဒါ Winrock International ပေါ့နော် USAID အစီအစဉ်နဲ့တဲပုဂ္ဂိုလ် Valuation နဲ့ပတ်သက်ပြီးတော့လုပ်ကြတဲ့အခါကျတော့ကျွန်တော်လည်းကျွန်တော်ဒီအချောက်ခံသက်တွေနဲ့ပတ်သက်လို့ကျွန်တော်ကူညီခဲ့တယ်သူဒီဆိုင်အပြူကြီးမှာပေါ်လာတဲ့အချိန်မှာမိုးရင်းဖြစ်နေတော့အဲ့ပဲဘုတ်ဒီပြည့်စည်တဲ့ဟာကိုကျွန်တော်တို့ဒီအချောက်ခံသက်တွေနဲ့ရေသွေးကောင်းအောင်လုပ်ကြတာပေါ့နော်အဲ့မှာအဲ့ Winrock International မှာရှိတဲ့ပဲဘုတ်ကိုအေးချာချာစိတ်ဝင်စားနဲ့လုပ်တဲ့ဟိုအရာရှိတွေလည်းကျွန်တော်တွေ့ခဲ့ရတယ်သူတို့ဆိုရင်တော့အခုတော်တော်ကြိုးကြိုးစားစားနဲ့သူလုပ်ကင်နေတာဤကားဒီပါတော်တော်ကိုတိုးတက်လာပြီနောက်ဆိုင်တဲ့ area တွေဆိုလို့ရှိရင်လည်းဒီရှမ်းပြည်တစ်ခုတည်းနဲ့မကောက်ဘူးကချင်ဒီမန္တလေးတိုင်းတကိုင်းတိုင်းနောက်ပြီးတော့အောက်ပိုင်းဆို area တိုင်းတို့ဘကူတိုင်းတို့ပါတချီတွေပြန့်နှံ့လာတော့ဒီပဲပုဂ္ဂိုလ်လည်းဒါအလားအလာရှိတဲ့ဒီနယ်တစ်ခုအနေနဲ့လုံးတင်တယ်လို့ကျွန်တော်ထင်ပါတယ်
ဒေါက်တာမျိုးအောင်ကျော်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်ပါ